ဒီကနေ့မေလ3ရက်နေ့မှာကြာရောက်တဲ့နိုင်ငံတကာသတင်းလက်လက်ခွင့်နေ့မှာသတင်းသမားတွေကိုအကာအကွယ်ပေးဖို့ကုလသမဂ္ဂအတွင်းမှုချုပ်ကတောင်းဆိုလိုက်ပေမယ့်မြန်မာနိုင်ငံမှာတော့သတင်းသမားတွေလုံလောက်တဲ့အကာအကွယ်ပေးမှုတွေမရဘဲသတင်းလက်လက်ခွင့်အခြေအနေလဲစိုးနေသေးတယ်လို့ CPG သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကရောမြန်မာသတင်းသမဂ္ဂအဖွဲ့ကပါပြောကြားလိုက်ပါတယ်။ဒေါက်တာမျိုးသက်ကပဲအပြည့်အစုံကိုဆက်ပြီးပြောပြမှာပါရှင်။
ဟုတ်ကဲ့ပါသတင်းလွှတ်ခွင့်ဟာလူပေါင်းတိုင်ဝမ်အတွက်မရှိမဖြစ်လိုအပ်တယ်လို့ကုလသမဂ္ဂအထင်မှုချုပ်အန်တိုနီယိုဂူတရက်စ်ကဒီကနေ့ကြောက်တဲ့နိုင်ငံတကာသတင်းလွှတ်ခွင့်မှာပြောကြားလိုက်ပါတယ
် A free press is essential for peace, justice and human rights for all.It is crucial to building transparent and
ငြိမ်းချမ်းတရားမျှတရင်းနဲ့လူ့ခွင့်ရေးတွေမရှိမဖြစ်လိုအပ်တာကသတင်းလွတ်လပ်ခွင့်ပါ။ဒါဟာပွင့်လင်းမြင်သာတဲ့ဒီမိုကရေစီလူ့အောင်အတိုင်းအတိုင်းအတွက်အရေးပါတယ်လို့တာဝန်ခံတာဝန်ယူမှုတွေရှိလာအောင်လည်းသတင်းလွတ်လပ်ခွင့်ရှိဖို့လိုပါတယ်။ဒါအပြင်ဒါဟာရေးရှည်ဖွံ့ဖြိုးရေးအတွက်ပါအရေးပါတာပါ။သတင်းကြောက်တွေသတင်းလောကမှာအလုတ်လုံနေသူတွေဟာလူတွေသိဖို့လိုအပ်နေတဲ့သတင်းတွေကိုပြောပြရင်းဒေတာသင်းတာမှာကကဘာတွန်းဆင်ခုံမှုတွေကိုမိမောင်းထိုးပြနေကြသူတွေမှုသူတို့ဟာလူတို့အတွက်စိတ်ကိုတန်ဖိုးရှိပါတယ်လို့ပြောပါတယ်။လွတ်လပ်စွာထောက်ဖို့ပြောဆိုခွင့်နဲ့သတင်းမှန်တွေတိကျညာရေးအတွက်သတင်းသမားတွေကိုအကာအကွယ်ပေးဖို့အတွက်ဥပဒေတွေပြဋ္ဌာန်းချင်တုံးပြီးဒါတွေကိုလိုက်နာအောင်အားဖြည့်ပေးဖို့လိုအပ်တယ်လို့လည်းပြောပါတယ်။ဒါအပြင်သတင်းတောက်တွေပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်အပြစ်ပေးရမှာဖြစ်ကြောင်းပြောကြားခဲ့တယ်လို့သတင်းသမားတွေကိုအကာအကွယ်ပေးဖို့နဲ့သတင်းလွတ်လပ်ခွင့်ခိုင်မာအောင်လုပ်ဆောင်ဖို့ကမ္ဘာနိုင်ငံအစိုးရတွေကိုလည်းတောင်းဆိုလိုက်ပါတယ်။ဒီကနေ့ကြောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်တွေမှာသတင်းလွတ်လပ်ခွင့်ခိုင်မာအောင်လုပ်ဆောင်ပေးဖို့နဲ့သတင်းသမားတွေကိုအကာအကွယ်ပေးဖို့အတွက်နိုင်ငံအစိုးရတွေကိုတောင်းဆိုကြောင်းသတင်းလွတ်လပ်ခွင့်ကိုကာကွယ်ဆောင်ရှောက်ရင်အမှန်တရားသိခွင့်ရရေးအတွက်ရည်တည်ဖို့ပါဖန်ကြားခဲ့ပါတယ်။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုကိုကြည့်ရင်မနစ်ကအဆင့်138ရှိနေရတာနဲ့ဒီနှစ်မှာတော့အဆင့်60ရော့ကျပြီးအဆင့်139ဖြစ်သွားတယ်လို့နိုင်ငံမောင်းပြ80ရဲ့သတင်းလွတ်လပ်ခွင့်ကိုဆန်းစစ်ဖော်ပြတဲ့အစစ်ရဲ့2019အနှောင်းအယှက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့လက်ရှိသတင်းလွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်ပြီးဘယ်လိုမြင်ပါသလဲလို့ CPG သတင်းသမားများကာကွယ်ဆောင်ရှောက်ရေးကော်မတီကအားရရေးရာညွှန်ကြားမှု Steve Butler ကိုမေးကြည့်ပါတယ်
It's terrible that you know the fact that you have two journalists from Reuters who are in prison who are obviously not guilty of any
ဖိုက်ကိုရှင်းနေပါတယ် Reuters သတင်းဌာနကသတင်းတောင်ဟက်ကိုထောင်ထဲမှာဖမ်းထားပါတယ်သူတို့ဟာဘယ်ဥပဒေကိုမှမချိုးခောက်ဖောက်ခဲ့ဘူးဆိုတာထင်ရှားနေတာမဟုတ်ဖိုက်ကိုရှင်းတဲ့အခြေအနေပါသူတို့တွေထောင်ချောက်ဆင်အဖမ်းခံခဲ့ရတဲ့ဆိုတာကိုရင်းမြစ်ရာရှိကထွက်ဆိုခဲ့တာဖြစ်ပြီးအခုဒီထွက်ချက်ကိုတရားရုံးကနေလက်ခံလိုက်တဲ့အတွက်ညှော်နှင့်ချက်ရှိလာပါတယ်ဒါပေမဲ့လည်းသတင်းတောက်တိုင်းအတွက်ဒီလိုအဖမ်းခံရတဲ့အန်ဒီယရှိနေတဲ့ဆိုတာကိုတတိပေးရရောက်နေသေးပါလို့ပြောသွားပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာသတင်းလွတ်လပ်ခွင့်အနည်းအချင်းရလာတာမို့ NLD အစိုးရလက်ထက်မှာသတင်းလွတ်လပ်ခွင့်ကိုပိုးပြီးရှိလာမယ်လို့ညွှန်းလင်းထားကြပေမဲ့ဖြစ်မလာဘူးလို့နော်ဝေးအခြေစိုက်မြန်မာသတင်းသမဂ္ဂကဥမ္မော်မောင်မြင့်ကပြောပါတယ်။အခု Reuters သတင်းတောက်ဟောက်ထောင်ချောက်ဆင်းပြီးအဖမ်းခံရတဲ့ဆိုတဲ့ကိစ္စပေါ်လာခဲ့တဲ့နောက်မှာနိုင်ငံအတွက်ပိုးပြီးနာမည်ပြက်စရာတွေဖြစ်လာခဲ့ရတယ်လို့ဥမ္မော်မောင်မြင့်ကပြောပါတယ်။
တရေလုံးလောက်ခွင့်နဲ့ပတ်သက်ပြီးတော့နာမည်ပြက်ရှိတဲ့နိုင်ငံအနေနဲ့အခုလိုမျိုးတရေလောက်တွေကိုလုံလုံရေးရနေထောင်ချောက်ဆင်ဖမ်းနေဆိုတဲ့အခြေအနေပေါ်လာတဲ့ခါကျတော့ကျွန်တော်ပုံပြီးနာမည်ပြက်ရတယ်တိုင်းပြည်အနေနဲ့နောက်တစ်ချက်ကဒီအရသားတွေကိုလုံလုံရေးရတတ်တဲ့အခြေအနေဥပဒေနဲ့ညီလို့တဲ့အခြေအနေကြာလို့မှုအဲ့ဒီဟာကိုဒီတရေသမားတွေကအမှန်တိုင်းဖော်ထုတ်ဖို့ကြိုးစားတာဟိုနိုင်ငံတော်လုံလုံရေးဆိုတာကိုအကြောင်းပြပြီးတော့သူတို့ဖမ်းတယ်ဆိုတဲ့ခါကျတော့ကမ္ဘာအမြင်မှာဘယ်လိုဖြစ်သွားလဲဆိုတော့တရေလောက်တွေကဒါရုံအမှန်တိုင်းသတင်းပို့ဖို့ကြိုးစားပါရဲ့လေအစိုးရကတကယ်တကယ်တားမြစ်တယ်ဆိုတဲ့နာမည်ပြက်တယ်ထပ်ဖြစ်တယ်
ဒီကိစ္စကိုတရင်တောက်တွေသာဖော်ထုတ်နိုင်ပြီးအရက်သားအစိုးရဘက်ကနေကြိုးကြိုးတင်းတင်းတိနိုင်နေဆိုရင်အခုလောက်ထိနာမည်ပြရတာမျိုးဖြစ်မလာနိုင်ဘူးလို့ယုံကြည်တဲ့အတွက်တရင်လွတ်လပ်ခွင့်ပေးဟာစိတ်ကိုအရေးပါကြောင်းလက်ရှိအစိုးရကိုသိစေချင်တယ်လို့လည်းပြောပါတယ်။နိုင်ငံပေါင်း195နိုင်ငံကလွတ်လပ်ခွင့်ဆိုင်ရာစစ်တမ်းကိုကောက်ယူခဲ့တဲ့ Freedom House အဖွဲ့ကတော့မြန်မာနိုင်ငံကိုတစ်စိတ်တစ်ပိုင်းသာလွတ်လပ်ခွင့်ရှိတဲ့နိုင်ငံဖြစ်နေဖော်ပြထားပါတယ်။